Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနှင့်ပြည့်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် March 3ရက်ကြာသာရီညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညနေခင်းအတွက်အစီအစဉ်မူကတော့ကျွန်မခင်ဗျထွေးပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပတ်သတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကျွန်တော်ကြော်ကြော်သိင်ကြညာမှာပါ။မြောက်ကိုရီးယားကဓာတုပြည့်ဒုံးကျည်အများပြားဒီကနေ့ပြည့်လွတ်တယ်လို့တောင်ကိုရီးယားကပြောပြီးတက်လှန်ထားပါတယ်။ Republican Party ကိုစားပြုသမ္မတလောင်းဖြစ်ဖို့ဂျူးစားနေသူ၄ဦးဒီကနေ့စကားစစ်ထိုးပွဲနောက်တစ်ကြိမ်ထပ်လုပ်ဖို့ရှိပါတယ်။ Mozambique ကမ်းခြေတစ်ခုမှာတွေ့ရတဲ့လေယာဉ်ပျက်စီးအပိုင်းစားတစ်ခုကပျောက်နေတဲ့မလေးရှားလေယာဉ်ကဟုတ်မဟုတ် Australia မှာဆန့်စစ်နေပါတယ်။ဒီသတင်းတွေပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်။ NLD ပါတီဦးဆောင်မဲ့အစိုးရတက်လက်ထက်မှာတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်နေရာတွေမှာပါတီရဲ့ရွေးကောက်ခံကိုယ်စားလှယ်တွေကိုခန့်အပ်သွားမယ်လို့ NLD ပါတီကပြောဆိုလိုက်ပါတယ်
။အဲဒီတော့ဝန်ကြီးချုပ်တွေတောင်းဆိုပြီးတော့စူရဖွဲ့ဖွဲ့တဲ့ခါမှာသူတို့တွေကလည်းဒီကြီးကြီးရဲ့လိုတောင်းဖို့မှာပေါ့။ရတာရရတာပြီးဒါမှမဟုတ်ခင်ဗျားတို့ကပြောသေးဘူး။ရေးရဝန်ကြီးတွေကတော့သူ့ပါတီရဲ့အဖြစ်နဲ့သူ့
NLD ပါတီပြောခွင့်ရအဝင်ထိန်ပါရှင်။မကြခင်မှာပြည်စုံနာဆင်နိုင်ပါတယ်။တခါဒီမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ကိုအစိုးရတက်လက်ချက်မှာတီးခြားရပ်တည်နိုင်အောင်စီစဉ်နေတယ်ဆိုတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိသလိုအမေရိကန်ပြည်အောင်စုကသမ္မတလောင်းရွေးချယ်ပွဲတွေနဲ့ Republican Party အတွင်းဘလို့စိန်ခေါ်မှုတွေရှိနေတယ်ဆိုတာကိုလည်းမကြခင်မှာစူးစီးတင်ပြပေးပါမယ်။အခုကတော့အရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိက္ကီထိုက်တို့ကတလဲကြီးညာပေးကြပါမယ်ရှင်
။မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့အရှိတ်ဘက်ကမ်းလွန်ပင်လယ်ထဲကိုတာတူပြစ်ဒုံးကျည်အများပြားဒီကနေ့ပြစ်ခတ်တယ်လို့တောင်ကိုရီးယားကပြောပြီးစီရေးအသင့်အနေထားတက်လှန်ထားပါတယ်။မြောက်ကိုရီးယားရဲ့အဲ့ဒီလိုရပေါ်တောင်ကိုရီးယားသမ္မတပါကွန်နဲကအခုလိုတုံ့ပြန်ပါတယ်
။ဆောင်ဘုံန်ဘူခန်ဆောင်ပနီမူမဟန်ဟက်ကေဘာလ်ပူဂီဟာဂိုဘူမြော့ဒုံဖိုဒရဲဇာယဝအင်ကွန်ရ်အောဂါ
မြောက်ကိုရီးယားဆိုရအနေနဲ့နျူကလ িয়ার လက်နက်ထုတ်လို့ရတာဝမဲ့လုပ်နေတာကိုဆွလုပ်ဖို့နဲ့မြောက်ကိုရီးယားလူလူရဲ့လွတ်လပ်ခွင့်နဲ့လူ့ခွင့်ရေးကိုဖိနှိပ်ထားတဲ့အာဏာရှင်အုပ်ချုပ်ရေးကိုအဆုံးသတ်ဖို့တောင်ကိုရီးယားဆိုရအနေနဲ့ဆက်ပြီးကြိုးပမ်းလှုပ်ဆောင်သွားမှာဖြစ်တယ်လို့တကဘာလုံးနဲ့လည်းပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့တောင်ကိုရီးယားသမ္မတဖာကွန်နဲကကိုရီးယားဘာသာစကားနဲ့ပြောသွားတာပါပြည်လူတဲ့ဒုံးကျည်အရေးအတွက်အတိအကျနဲ့သဘောတဘာဝကိုသိရအောင်ကြိုးစားနေတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်မြောက်ကိုရီးယားရဲ့အခုလိုရဟာကုလသမဂ္ဂလူညွန့်ရေးကောင်စီကိုတုံ့ပြန်တာဖြစ်နိုင်ခြင်းရှိပါတယ်မကြာသေးခင်ကနျူကလ িয়ার ဆန်သက်တာနဲ့တာဝုတ်ပစ်ဒုံးပြန်ပစ်လွတ်ခဲ့တာတွေအတွက်မြောက်ကိုရီးယားကိုကုလသမဂ္ဂလူညွန့်ရေးကောင်စီကဗိုလ်ဒူးနေမှာတန်ခတ်အရေးယူမှုချမှတ်ခဲ့တာပါ
အမေရိကန်ပြည်ထောင်စုအတွင်းပါတီကြီးနှစ်ခုတို့ရဲ့ပါတီကိုယ်စားလှယ်သမ္မတလောင်းရွေးချယ်မှုတွေမှာတော့ Republican Party တွင်မှာနောက်ဆုံးချန်နေတဲ့သမ္မတလောင်းအဖြစ်ရှင်ပြိုင်နေသူ၄ယောက်ဒီကနေ့ကြာသပတေးနေ့မီရှိဂန်ပြည်နယ်မှာစကားစစ်ထိုးပွဲကျင်းပဖို့ရှိပါတယ်။ပါတီရင်းသမ္မတလောင်းရွေးချယ်ပွဲတွေမှာပြည်နယ်အတော်များများအသာစီးရနေသူဘီလီယံနာတထေးကြီး Donald Trump အနေနဲ့အောင်မြင်မှုအရှိန်ဆက်ရနေပေမဲ့လည်းသူ့ရဲ့မဲဆွယ်စည်းရုံးမှုတွေကိုရပ်သွားအောင်လုပ်တဲ့ကြိုးစားမှုအစ်တစ်ခုနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံဆိုင်မူဝါဒဆိုင်ရာဝါယင့် Republican Party ခေါင်းဆောင်60ကမနေ့က Donald Trump ကိုလက်မခံတဲ့အကြောင်းစာတစောင်လက်မှတ်ရေးထိုးပူရဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။ကန့်ကွက်တဲ့စာထဲမှာ Trump ရဲ့မွတ်စလင်တွေအပေါ်စန့်ကျင်ပြောဆိုခဲ့တာတွေကိုကိုးကားပြီးဒီလိုပြောဆိုပြုမူချက်တွေဟာအမေရိကန်ပြည်ထောင်စုကိုလုံခြုံမှုအားနည်းအောင်လှုပ်ဆောင်ခဲ့တာလို့ဝေဖန်ထားပါတယ်။ Party ရင်းရှင်ပြိုင်ဘက်သမ္မတလောင်းအချင်းချင်းစကားစစ်ထိုးပွဲတွေမှာနှုတ်အားဖြင့်ကြမ်းကြမ်းတမ်းတမ်းအပြန်အလှန်ညှဉ်းပန်ရင် Donald Trump ဟာအောင်မြင်မှုတွေဆက်ပြီးရနေပါတယ်။ဒီမိုကရက်ပါတီကသမ္မတလောင်းဖြစ်ရေးရှင်ပြိုင်နေတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကတော့ Republican ကသမ္မတလောင်းဖြစ်ရေးရှင်ပြိုင်နေသူတွေကိုနယူးယောက်မြို့ကလူမှုစည်းဝေးပွဲအတွင်းဝေဖန်ပြောဆိုခဲ့ပါတယ်။ပနမရွေးချယ်ပွဲတွေမှာတယောက်နဲ့တယောက်လက်ညှိုးထိုးပြီးထိုးနဲ့တိုက်ခိုက်နေတာတွေတွေ့နေရတဲ့အကြောင်းတချို့ကဒါကိုဖျော်ဖြေမှုတစ်ခုလို့မြင်နေပေမဲ့အလေးအနက်ထားလှုပ်ဆောင်ရမယ့်ကိစ္စတစ်ခုဆိုတာကိုသတိပေးချင်တဲ့အကြောင်းဟီလာရီကလင်တန်ကပြောဆိုသွားတာပါ။Republican Party ရင်းသမ္မတလောင်းအဖြစ်ရှင်ပြိုင်ခဲ့သူတဦးဖြစ်တဲ့ခွဲစိတ်ကုဆရာဝန်ကြီးဘန်ကာဆင်ကတော့သူ့အနေနဲ့သမ္မတလောင်းအဖြစ်အမည်စရင်တင်သွင်းခံရနိုင်ခြင်းမရှိဘူးဆိုပြီးကြာသပတေးနေ့စကားစစ်ထိုးပွဲမှာမပါဝင်တော့ဘူးလို့ဆိုပါတယ
် IS အစွန်ရောက်ဘက်ကိုတာစီရီနဲ့စီးရီးယားလူလူကိုကူညီပေးရေးသမ္မတဥပမာအစိုးရအနေနဲ့ပို့ပြီးလှုပ်ဆောင်အောင်ဖိအားပေးဖို့ရည်ရွယ်တဲ့ဆုံးဖြတ်ချက်နှစ်ခုကို American Congress လွှတ်တော်ကော်မတီတစ်ခုကချမှတ်လိုက်ပါတယ်အောက်လွှတ်တော်နိုင်ငံရေးကော်မတီရဲ့ပထမဆုံးဖြတ်ချက်ကနိုင်ငံတကာရာဇဝတ်တရားကုံရုံးတစ်ခုဖွဲ့စည်းရေးထောက်ခံဖို့သမ္မတဘရက်အိုဘားမားအနေနဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်ကိုညွှန်ကြားပါလို့တောင်းဆိုထားပါတယ်။ဆီးရီးယားမှာစစ်ရာဇဝတ်မှုတွေလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ရှိတဲ့လူဘယ်သူကိုမဆိုဒီနိုင်ငံတကာရာဇဝတ်တရားကုံရုံးမှာတင်ပြီးစစ်ဆေးရေးယူဖို့ပါ။ဒုတိယဆုံးဖြတ်ချက်မှာတော့ဘာသာရေးဖွဲ့စည်းတွေပေါ် IS အဖွဲ့ကကျူးလွန်တာတွေဟာစစ်ရာဇဝတ်မှုလူသားဒုအပေါ်ကျူးလွန်တဲ့ရာဇဝတ်မှု အစုအဝေးလည်းတက်ပြတ်မှုတွေဖြစ်တယ်လို့နိုင်ငံရေးရာကော်မတီကသတ်မှတ်လိုက်တာဖြစ်ပါတယ်
စီဘွားရဲ့အခွင့်အလမ်းတွေအတွက်ရွှေပြောင်းအခြေချသူတွေဥရောပကိုမလာကြဖို့ဥရောပကောင်စီအကြီးအကဲဒေါ်နယ်ထတ်စ်ကသတိပေးလိုက်ပါတယ်။အများစုဝင်လာကြတဲ့ဂရိနိုင်ငံနဲ့တခြားဥရောပနိုင်ငံတွေဟာဂျာကန်နိုင်ငံအဖြစ်ဆက်ပြီးရှိနေတော့မှာမဟုတ်ဘူးလို့လည်းဥရောပကောင်စီအကြီးအကဲကပြောဆိုပါတယ်။ဂရိဝန်ကြီးချုပ်အလက်စစ်တီပရက်စ်နဲ့အေသင်မြို့တော်မှာဒီကနေ့ခြားသာပရင်းနေ့တွေ့ဆုံပြီးနောက်ဥရောပကောင်စီအကြီးအကဲကအခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။လာမယ့်တနင်္လာနေ့ဘရပ်ဆဲလ်မှာကျင်းပဖို့စီစဉ်ထားတဲ့ဥရောပသမဂ္ဂနဲ့တူရကီတို့ရဲ့အရေးကြီးတဲ့ဆွေးနွေးပွဲမတိုင်ခင်ဥရောပအဖွဲ့ဝင်နိုင်ငံတွေကြားကရွှေပြောင်းအခြေချသူတွေအရေးဆွေးနွေးဖို့ဥရောပကောင်စီရဲ့အကြီးအကဲခရီးထွက်ခွာနေတာဖြစ်ပါတယ်။ဥရောပနယ်စပ်တွေကိုဖွင့်လှစ်ထားရေးရှန်ဂန်သဘောတူညီချက်မှာဂရိကိုထည့်သွင်းမထားတာကရွှေပြောင်းဒုက္ခသည်အရေးကိုဖြည့်ရှင်းရေးအတွက်အပြည့်မဟုတ်ဘူးလို့လည်းဥရောပကောင်စီအကြီးအကဲကပြောဆိုပါတယ်။နေဆက်တေဖွင့်လှစ်ထားရေးရှန်ဂန်သဘောတူညီချက်မှာဂရိမပါဝင်တာကြောင့်ဂရိနိုင်ငံကနေတဆင့်တခြားအနောက်ဥရောပနိုင်ငံတွေကိုသွာလာခွင့်ရဖို့စောင့်ဆိုင်းနေကြတဲ့ရွှေပြောင်းဒုက္ခသည်တွေဂရိနိုင်ငံတွင်မှာအလုံးအင်းနဲ့ရှိနေတာဖြစ်ပါတယ်။ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်ထတ်စ်ဟာမနေ့ပြန်တောက်ချနေမှာတော့တူရကီသမ္မတရစ်စစ်ထီရဲ့အာရဝန်နဲ့အစ္စတန်ဘူးမြို့တော်မှာတွေ့ဆုံကြမှာပါ။တူရကီဂရိနဲ့ဘောကန်ဒေသနိုင်ငံတွေဟာသူတို့နိုင်ငံတွေကိုဖြတ်သန်းပြီးဂျာမနီနဲ့တခြားချမ်းသာတဲ့နိုင်ငံတွေစီကိုတွားရောက်လို့တဲ့အရှေ့အလယ်ပိုင်းဒေသနဲ့အာဖရိကမြောက်ပိုင်းဒေသကများပြားလာတဲ့ရွှေပြောင်းအခြေချသူတွေအရေးနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေကြာသပတေးညနေပဲသတင်းတွေကိုတရားဆက်လက်ထုတ်လွှင့်နေပါတယ်မိုဇမ်ဘစ်နိုင်ငံကကမ်းခြေတစ်ခုမှာတွေ့ရတဲ့လေယာဉ်စီးရဲ့အပိုင်းအစတစ်ခုဟာပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းခီးစဉ်အမှတ် MH370 ကအစိတ်ပိုင်းတစ်ခုဟုတ်မဟုတ်ဆိုတာဩစတြေးလျနိုင်ငံမှာစမ်းစစ်သွားမယ်လို့ဩစတြေးလျတဲဥပုဆောင်ရေးဝန်ကြီးဒဲရင်ချက်စတာကပြောပါတယ်
Our role obviously is a lead agency in Australia is to continue the search area in the southern ocean but when there's a piece of metal found
ဩစတြေးလျနိုင်ငံမှာဥဆောင်ဖွဲ့စည်းတစ်ခုအနေနဲ့ကျွန်တော်တို့ရဲ့အခန်းကဏ္ဍကတောင်သမုဒ္ဒရာတွေကရှာဖွေရေးဒေသမှာလုပ်ငန်းတွေဆက်လုပ်သွားဖို့ပါဒါပေမဲ့ကျွန်တော်တို့အတွက်စိတ်ဝင်စားစရာတထုအပိုင်းစားတစ်ခုတွေ့လာတဲ့ဆိုရင်တော့အဲ့ဒါကိုအသေးချာစမ်းစစ်သွားပါမယ်သက်ဆိုင်သူမိသားစုတွေကိုလေးစားသောအဖြစ်တထုအပိုင်းအစရဲ့မူလစည်းမြစ်နဲ့ပတ်သက်ပြီးအချိန်မတိုင်ခင်ခံမှန်းပြောတာမျိုးကိုတော့ကျွန်တော်မလုပ်ချင်ပါဘူးလို့ဝန်ကြီးချက်စတာကပြောပါတယ်အမေရိကန်နိုင်ငံသားတူကတွေ့ခဲ့တဲ့အပျက်စီးအပိုင်းအစဟာရှာဖွေရေးလုပ်ငန်းကိုကြီးကြပ်နေတဲ့ဩစတြေးလျကျွမ်းကျင်သူတွေကအသုံးပြုတဲ့သမုဒ္ဒရာရေကြောင်းရွေလျားမှုစံပုံစံတွေနဲ့ကန့်ညီတဲ့နေရာတစ်ခုမှာရှိနေခဲ့တယ်လို့ဝန်ကြီးချက်စတာကဩစတြေးလျလွှတ်တော်အမတ်တွေကိုဒီကနေ့ပြောပါတယ်အခုအပိုင်းအစဟာ Boeing 777လေယာဉ်တစ်စီးရဲ့လက်ရာပဲရေပြင်ကြီးထိမ့်ညှိပြားကထိတ်ဆုံးဖြစ်ပုံရတယ်လို့အမေရိကန်တာဝန်ရှိသူတူကပြောပါတယ်မလေးရှားလေကြောင်းလိုင်းလေယာဉ်ရဲ့တောင်ပန်းလို့ယူဆတဲ့အပိုင်းအစတစ်ခုကိုလည်းပြီးခဲ့တဲ့နှစ်က reunion ကျွမ်းကန်းကြီးမှာတာဝန်ရှိသူတွေတွေ့ခဲ့ပါသေးတယ်
။တောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်နိုင်ငံနဲ့ပိုင်ဆိုင်မှုအငင်းပွားမှုနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံဘက်ကတိုင်ကြားထားတဲ့အငင်းပွားမှုဆိုင်ရာတိုင်ကြားချက်ကိုလာမယ့် April လဒါမှမဟုတ်မေလမှာဆုံးဖြတ်မယ်လို့မျှော်လင့်တဲ့အကြောင်းဖိလစ်ပိုင်အရာရှိတို့ကပြောပါရယ်။ The Hague မြို့ကအငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာနိုင်ငံတကာခုံရုံးမှာကြားနာမှုတွေကြားအချိန်ဘလောက်ကြားနိုင်မလဲဆိုတဲ့အပေါ်အခြေခံပြီးတရားစစ်ဆေးမှုကြာမြင့်ချိန်ကိုတွက်ချက်ရထားတာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရ Charles Hose ကဒီကနေ့ကြာသပတေးနေ့မှာပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်ဘက်ကပူးပေါင်းပါဝင်မှုမရှိပေမဲ့တရားရုံးရဲ့ကဆုံးဖြတ်ချက်ချမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီဆုံးဖြတ်ချက်ကိုဖိလစ်ပိုင်နဲ့တရုတ်နှစ်နိုင်ငံစလုံးကမဖြစ်မနေလိုက်နာရမယ်ဆိုပြီးတရားရုံးကတရုတ်ကိုပြောဆိုမယ်လို့လည်းဖိလစ်ပိုင်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။ဒါကြောင့်တရုတ်အနေနဲ့ခုံရုံးကချမှတ်မဲ့ဆုံးဖြတ်ချက်ကိုလေးစားလိုက်နာဖို့ဖိလစ်ပိုင်နဲ့တခြားနိုင်ငံတွေကတရုတ်ကိုတောင်းဆိုပါတယ်လို့လည်းသူကထပ်လောင်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံဘက်ကအထူးသဖြင့်တောင်းတရုတ်ပင်လယ်ပြင်တစ်ခုလုံးကိုပိုင်ဆိုင်တယ်လို့တစ်ဖက်သက်ပြောဆိုမှုလို့ဖိလစ်ပိုင်ဘက်ကသုံးနှုန်းပြီးနိုင်ငံတကာအငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာခုံရုံးမှာ2013ခုနှစ်ဇန်နဝါရီလကတိုင်ကြားခဲ့တာဖြစ်ပါတယ်။တရုတ်ဘက်ကတော့ဒီအမှုမှာပူးပေါင်းပါဝင်မှုမှမဟုတ်ဘူးလို့တုံ့ပြန်ထားပါတယ်။ဒါအပြင်အငင်းပွားမှုတိုင်ကြားချက်ကိုလည်းထပ်ခါတလဲလဲပေးချထားသလိုတရုတ်အနေနဲ့ကုလသမဂ္ဂရဲ့ပင်လယ်ပြင်ဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အချိန်တုန်းကလည်းအငင်းပွားမှုဖြည့်ရှင်ရေးဆိုင်ရာလှုပ်ထုံလုံနည်းတွေကိုချန်လတ်ထားတာဖြစ်ပါတယ်
။တူရကီနိုင်ငံမှာရဲစခန်းတစ်ခုကိုတနတ်တွေလက်ပစ်ပုံးတွေနဲ့ဒီကနေ့တိုက်ခိုက်တဲ့အမျိုးသမီး2ဦးကိုတူရကီရဲကပစ်တက်လိုက်ပါတယ်။တိုက်ခိုက်မှုမှာဒဏ်ရာရတဲ့လူရှိတယ်ဆိုတဲ့သတင်းတွေတော့မရပါဘူး။ အမျိုးသမီးတွေကရဲစခန်းကိုပစ်ပြီးတဲ့နောက်ထွက်ပြေးပြီးအနာကအဆောက်အဦတစ်ခုထဲမှာပုံနေပါသေးတယ်။ရဲတပ်ဖွဲ့ကအဲ့ဒီနေရာကိုဝိုင်းလိုက်ပြီးတိုက်ခိုက်ပြီးတဲ့နောက်အမျိုးသမီးတွေသေဆုံးသွားတာပါ။တိုက်ခိုက်တဲ့လူတွေဘယ်သူပဲဝါဆိုတာကိုတော့ချက်ချင်းမသိရသေးပါဘူး။တူရကီနိုင်ငံဟာကတ်တပုံတွေကရောလဝဲစွန်းတပုံတွေကပါတိုက်ခိုက်တာတွေနဲ့ကြုံထားရတာပါ။
အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကြီးမှာဒေါ်လာတန်း4000ကုန်ကြတဲ့တည်ယူပို့ဆောင်ရေးဗဟိုချက်မှအဆောက်အုံတစ်ခုကိုဒီကနေ့ကြာတာပြည်နယ်မှာဖွင့်လှစ်မှာဖြစ်ပါတယ်။ဒါဆိုရင်2000တခုနဲ့စက်တင်ဘာလ17ရက်နယူးယောက်မြို့အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်ပိုင်းပြန်လည်တိစောက်ရေးဆောင်ရွက်နေမှုတွေတဲ့နောက်ထပ်မှတ်တိုင်တဲ့တစ်ခုကိုစိုက်ထူလိုက်တာဖြစ်ပါတယ်။တမနီကျောင်းနေမှန်နေနဲ့မြေကြီးတဲ့ကနေထိုးထွက်လာတဲ့ပုံစံနဲ့တိစောက်ထားတဲ့အဆောက်အုံကိုတော့စပိန်ပြည်သူ့ကပညာရှင်ဆန်တီယေဂိုကာလာပါထရာကပုံစံထုတ်ခဲ့တာဖြစ်ပြီးအရင်ကုံသွေးရဲ့အမွှာညီနောင်အဆောက်အုံကြီးနှစ်ခုလိုရှိတဲ့နေရာနဲ့ကက်လျက်မှာတိဆောက်ထားတာဖြစ်ပါတယ်။မြေအောက်ယထားလိုက်ဆက်တလိုက်နဲ့ချိတ်ဆက်ထားတဲ့ယထားပူရာယုံကြီးမှာလက်လီဈေးဆိုင်တွေလည်းဖွင့်လှစ်မှာဖြစ်ပါတယ်။တယူပို့ဆောင်ရေးဗဟိုချက်မှာအဆောက်အုံကိုဆောက်လုပ်ခဲ့တာမှာတတ်မှတ်ရတဲ့အများကြီးကြော်လွန်ခဲ့တယ်လို့ကုံကြစီရိတ်လည်းအရင်ခန့်မှန်းထားတာထက်ပိုများခဲ့ပါတယ်။ပြည်သူ့ကပညာရှင်ကာလာထရာဘာရဲ့အစီအစဉ်ကို2004ခုနှစ်မှာပထမဆုံးကျင်းပခဲ့တာမှာတော့ခမန်းကြီးဒေါ်လာတန်း2000ကုန်ကျစရိတ်နဲ့2009ခုနှစ်မှာပြည်စည်းဖို့ဖြစ်ပါတယ်။ဒါပေမဲ့နောက်ဆုံးကုန်ကျစရိတ်ကအမြင့်ပေ540မီတာရှိတဲ့ One World Trade Center ရဲ့ကုန်ကျစရိတ်နဲ့အတူတူဖြစ်သွားပါတယ်။
မက္ကဆီကိုမူရီယာဇာဂျိုအချင်းအယ်ချာဘိုဂူစမန်ကသူဟာမက္ကဆီကိုအချင်းထောင်ထဲမှာနှိပ်စက်ခံနေရပါတယ်လို့ဆိုပြီးသူ့ကိုအမေရိကန်ပြည်ထောင်စုစီလွှတ်ပြောင်းပြီးအ мян ဆုံးလုပ်စေချင်နေပါတယ်။မက္ကဆီကိုနိုင်ငံမှာလူမျိုးရေးအမြင့်ဆုံးအချင်းထောင်တွေကနေနှစ်ကြိမ်ထွက်ပြေးလွတ်မြောက်မှုတဲ့ဂူစမန်ဟာအမေရိကန်မှာမူရီစီဘွားရောင်းဝယ်ဖောက်ကောင်းမှုဆိုင်ရာဆွဲချက်တွေနဲ့ရင်ဆိုင်နေရတာပါ။ LT ပလာနိုအချင်းထောင်ကထောက်ဝန်တန်းတွေဟာသူ့ကိုအိတ်ခွင့်မပေးဘူး။လူရေတွက်ဖို့၄နာရီတခါနှိုးနေတယ်လို့ပြောရဲဆိုပြီးဂူစမန်ရဲ့ရှေ့နေကဒေတာတွင်ရေဒီယိုသတင်းဌာနတစ်ခုကိုဗိုလ်ဒူးနေကပြောပါတယ်။ဂျင်းနုံကတော့ဂူစမန်ကိုအမေရိကန်ပြည်ထောင်စုစီလွှတ်ပြောင်းမဲ့ကိစ္စအချိန်ကြာနိုင်တယ်များကြာနိုင်အောင်ဆွဲယူသွားမယ်လို့သူ့ရဲ့ရှေ့နေတွေကအခိုင်အမာပြောထားဥပါတယ်ခင်ဗျာ Direct from Washington The
Voice of America VOA နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိမ့်ကီထိုက်တို့ကကြေညာပေးခဲ့ကြတာပါရှင်သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလက်တင်ပြချင်ပါတယ်အရင်ဆုံးကတော့ဒီအစိုးရတဲ့လက်ထက်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်မဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ NLD ဘက်ကဘာတွေပြောဆိုထားသလဲဒီပေါ်မှာတုံ့ပြန်ချက်ဘာတွေရှိသလဲဆိုတာကြည့်ရအောင်ပါ NLD အစိုးရတက်လက်ထက်တိုင်းနယ်ပြည်နယ်အစိုးရတွေဖွဲ့စည်းတဲ့အခါမှာတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်အားလုံးကို NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်တွေကိုပဲခန့်အပ်သွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြောလိုက်ပါတယ်ပြည်နယ်လွှတ်တော်တွေမှာအကျော်အသင့်အနိုင်ရခဲ့တဲ့ဒေသခံဒီအခြေခံတိုင်းရင်းသားပါတီတွေကတော့ဒီလိုမျိုးရွေးချယ်မှုမျိုးကိုမလိုချင်ကြပါဘူးတိုင်းသားပါတီတွေဟာပြည်ထောင်စုအဆင့်ကိုရည်မှန်းတာမဟုတ်ပဲပြည်နယ်အဆင့်ကိုပိုင်အုပ်ချုပ်ခွင့်ရဖို့လိုလားတဲ့ဆိုတဲ့အချက်ကိုထည့်သွင်းစဉ်းစားဖို့လိုတယ်လို့လည်းပြောဆိုနေကြတာပါဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောက်ကိုထက်အောင်ကသတင်းပေးပို့ထားပါရရှင
်လာမယ့် AB လဇက်မှာစတင်ဖွဲ့စည်းမဲ့အစိုးရအသစ်လက်ထက်မှာရွေးကောက်ပွဲအနိုင်ရ NLD ပါတီအနေနဲ့ပြည်နယ်တိုင်းဝန်ကြီးချုပ်နေရာတွေကိုသူတို့ပါတီရဲ့ရွေးကောက်ခံကိုယ်စားလှယ်တွေကိုသာခန့်အပ်သွားမယ်လို့ NLD ပါတီရဲ့ပြောဝင်ရာပုဂ္ဂိုလ်ဦးဝင်းထင်ကပြောပါရယ်ဒါပေမဲ့လို့တိုင်းရင်းသားရေးရာဝင်ကြီးနေရာတွေနဲ့တခြားအုပ်ချုပ်ရေးနေရာတွေအတွက်သက်ဆိုင်ရာတိုင်းရင်းသားပါတီတွေနဲ့အတူလက်တွဲလှုပ်ဆောင်သွားမယ်လို့ဦးဝင်းထင်ကပြောပါတယ်။အ
ဲဒီတော့ဝင်ကြီးတွေတောင်းဆိုပြီးတော့ဆွေးနွေးဖွဲ့ဖွဲ့တဲ့အခါမှာသူတို့တွေကလည်းအရေးကြီးရည်လို့တောင်းပြမှာပေါ့။ယာရကယာထားပြီးဒါမှခင်ဗျားတို့ကပြောသေးဘူး။ရေးရာဝင်ကြီးတွေကတော့သူ့ပါတီရဲ့ဖြစ်မယ်၊သူ့ပါတီရဲ့ဖြစ်မယ်၊တိုင်းရင်းသားတွေရဲ့ဖြစ်မယ်။အဲဒါသူ့ဘောဆက်ပေါ်တော့ပါမှာပါပဲ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကလွှဲလို့ကြံတိုင်းနယ်ပြည်နယ်12ခုမှာအများစုအနိုင်ရရှိထားတာပါ။ဒါကြောင့်လဲရှမ်းပြည်နယ်မှာအများစုအနိုင်ရရှိထားတဲ့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD နဲ့ရခိုင်ပြည်နယ်မှာအနိုင်ရရှိထားတဲ့ရခိုင်အမျိုးသားပါတီ ANP ပါတီတွေကကိုယ်စားလှယ်တွေကိုပြည်နယ်ဝန်ကြီးချုပ်တွေအဖြစ်နေရာပေးမလားဆိုပြီးအစိုးရပိုင်းကသတင်းအမျိုးမျိုးထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့လို့ NLD ပါတီကအခုလိုပြောဆိုလိုက်မှုအပေါ်မှာရခိုင်မျိုးသားပါတီကဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုပြောပါတယ
်2000ကျေဖွေးစည်းပုံကိုမချိတ်တဲ့ပုံကိုအချင်းချင်းအတူတူဒီ2000ကျေဖွေးစည်းပုံမှာပေးထားတဲ့တိုင်းသားရင်ကြားစီရေးအတွက်အနောက်ချက်ဖြစ်တဲ့ပုံမှန်261တမရရဲ့လုပ်ပိုင်ခွင့်တိုင်းသားပါတီများဘရုံးမှပြည်တော်စုတစ်ခုလုံးကိုနိုင်တဲ့ပါတီနောင်လေးမဖြစ်ဘူးအခုလေးမဖြစ်ဘူးအဲဒါကြောင့်ပြည်တော်စုရဲ့တမရဒီတိခါမှာမဖြစ်တဲ့တိုင်းသားပါတီများရည်မှန်းချက်ဒီကိုအမျိုးသားပြည်နယ်လေးတွေမှာကိုယ်ပိုင်အုပ်ချုပ်ခွင့်ဆိုတဲ့ဥတည်ချက်နဲ့သွားပါတယ်။အဲ့ဒီကဏ္ဍလေးတစ်တစ်လေးကိုတောင်းမှဒီဖွဲ့စည်းပုံကိုပြင်ဖို့ရည်မှန်းချက်တူကြတဲ့ပါတီချင်းချင်းဒီရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးဆိုတဲ့အမတန်အရေးကြီးတဲ့ critical problem ဒါကိုဘလို့ဖြေရှင်းမလဲဆိုတဲ့ချင်းကပ်မှုဟာအမျိုးသားပြန်လည်ရင်ကြားစီအတွက်ကျွန်တော်အရေးကြီးတဲ့အချက်တစ်ခုဟုတ်မဟုတ်ဒီတော်စုတည်ငြိမ်အေးချမ်းမှုနဲ့သက်ဆိုင်ရာအမျိုးသားပြည်နယ်တစ်ခုရဲ့တည်ငြိမ်အေးချမ်းမှုကိုအထောက်အကူပေးနိုင်ခြင်းဆိုတဲ့အန်တီမရည်မှန်းချက်ဆိုတဲ့ရည်မှန်းချက်အကောင့်ထေဖို့နိုင်မှုအဖြေပဲဖြစ်ရပါတယ်
အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတော့နောက်လာမယ့်အစိုးရအသစ်လက်ထက်ကြာရင်တနိုင်ငံလုံးစစ်မှန်တဲ့ငြိမ်းချမ်းရေးရဖို့နဲ့တိုင်းရင်းသားများအားလုံးပါဝင်တဲ့ဖက်ဒရယ်ပြည်ထောင်စုတည်ထောင်မှုအရေးတွေကိုဆောင်ရွက်သွားမယ်လို့ပြီးခဲ့တဲ့တနင်္လာနေ့ကတိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံတဲ့အခါမှာပြောဆိုထားပါတယ်ထို့အတူရခိုင်မျိုးသားပါတီဘက်ကလည်းရခိုင်ဝင်ကြီးချုပ်နေရအတွက် NLD ပါတီနဲ့တွေ့ဆုံမှုကန့်လန့်ထားပြီးပြည်내အစိုးရကိုဥဆောင်ဖွဲ့စည်းခွင့်မရဘူးဆိုရင်တော့အတိုက်ခံပါတီအဖြစ်ရပ်တည်သွားမယ်လို့ပြောဆိုထားပါတယ်
ကျွန်တော်တို့ကြီးညာချက်ထဲမှာအချက်၃ချက်ပါပါတယ်။နော်အချက်နံပါတ်၁ကတွစ်ဆုံဆွေးနွေးပြီးမှမြန်မာနိုင်ငံရဲ့ခင်ကျင်းကိုဖြည့်ကျင်းလိုပါတယ်ဆိုတာပါပါတယ်။ဒုတိယအချက်မှတ်တာလျင်ခုနကလက်ရှိခင်ကျင်းရရခိုင်ပြည်နယ်အစိုးရဖွဲ့ကိုရခိုင်မျိုးသားပါတီဖက်ကဝန်ကြီးချုပ်ဖြစ်နော်တာဝန်ရတဲ့နယ်ဆိုတာလေးကိုကျွန်တော်တို့ကနော်ဒါပေါ်ပြပါတယ်။တတိယအချက်ကတွစ်ဆုံဆွေးနွေးပုံနဲ့ဒီခိုင်မျိုးသားပါတီကဒီခိုင်ပြည်နယ်ဝန်ကြီးချုပ်တာဝန်ကိုရယူလိုမှုဆိုတော့ကျွန်တော်တို့ပါတီရဲ့သဘောထားကိုတွစ်ဆုံဆွေးနွေးအဖြေရှာလို့မရခဲ့ဘူးဆိုမှပဲနော်အတိတ်ခါနိုင်ငံရေးပါတီတစ်ခုဖြစ်မြစ်တီရာထုကိုမှမယူပဲချက်တည်သွားမယ်ဆိုတော့သဘောထားဖြစ်ပါတယ
်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြောဆိုသွားခဲ့တာပါတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေကိုခန့်တဲ့နေရာမှာနိုင်ငံတော်သမ္မတကသက်ဆိုင်ရာတိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကသတ်မှတ်ထားတဲ့ရည်ချင်းနဲ့ပြည်စုံတဲ့လွှတ်တော်ကိုယ်စားလှယ်တအုပ်ကိုရွေးချယ်ပြီးတော့သက်ဆိုင်ရာလွှတ်တော်ကိုပေးပို့ပြီးအတည်ပြုချက်ရယူကာခန့်အပ်ရမှာဖြစ်ပါတယ်။သက်ဆိုင်ရာဝန်ကြီးချုပ်နေရာတွေအတွက်သတ်မှတ်ထားတဲ့ရည်ချင်းနဲ့မပြည့်စုံကြောင်းအထင်ရှားမပြနိုင်ဘူးဆိုရင်တိုင်းဒေသကြီးဒါမှမဟုတ်ပြည်နယ်လွှတ်တော်ဟာသမ္မတကအမည်စင်းတင်သွင်းတဲ့လွှတ်တော်ကိုယ်စားလှယ်ကိုဝန်ကြီးချုပ်အဖြစ်ခန့်အပ်တာဝန်ပေးဖို့ညှင်းပယ်ခွင့်မရှိစေရလို့2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်268မှာပြဋ္ဌာန်းထားပါတယ်။ဒါကြောင့်လည်းလွှတ်တော်၃ရက်မှာဆိုးရဖွဲ့နိုင်တဲ့အထိအနိုင်ရရှိထားတဲ့ NLD ပါတီအနေနဲ့ဒုသမ္မတ2ဦးကိုတင်မြှောက်ခွင့်ရှိပြီးတော့ဝန်ကြီးချုပ်နေရာတွေအတွက်လည်းတာဝန်ပေးပိုင်ခွင့်ရှိနေပါတယ်ခင်ဗျာ။
ဆိုရတဲ့လက်ထက်တိုင်းနယ်ပြည်နယ်ဝန်ကြီးချုပ်ခန့်အပ်မဲ့အခြေအနေတွေဘယ်လိုရှိမလဲဆိုတာနဲ့ဒီပေါ်မှာတုံ့ပြန်ချက်တွေကိုတော့ကိုထက်အောင်ကစူးစီးတင်ပြပေးခဲ့တာပါ။အခုတခါဒီလက်နက်ကန်ပြည်ပခါတွေမငြိမ်းသေးတဲ့ရှမ်းပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုလည်းကြည့်အောင်ပါ။ဖေဖော်ဝါရီလကုန်ပိုင်းလောက်ကစပြီးတော့ရှမ်းပြည်မြောက်ပိုင်းမှာအစိုးရတပ်ကတပ်အင်အားအလုံးကြီးနဲ့တိုးချဲ့နေရယူပြီးတဲ့နောက်ပိုင်းဒီတအောင်းပလောင်တပ်ဖွဲ့ TNLA နဲ့အစိုးရတပ်တို့အကြားဒီမနေ့ကမတ်လ၂ရက်နေ့ကစပြီးတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ဒီတိုက်ပွဲတွေကြောင့်မလို့စစ်ပေးရှောင်ဒုက္ခသည်တွေပို့ပြီးတော့များလာနိုင်တယ်လို့ဒီမိုးမကြခင်ရွှေပြည်ချင်းလက်ဖက်ကူးရသည်မှာဒုက္ခရောက်မှာကိုလည်းဒေသခံတွေကစိုးရိမ်နေကြပါတယ်ဒီအကြောင်းပြေဆုံးကိုတော့ VOA သတင်းတောင်မမြင့်မြင့်ခန်ကသတင်းပေးပို့ထားပါတယ်ရှင
်မြမစစ်တပ်နဲ့တအန်းပလောင်တပ်ဖွဲ့ TNLA တို့ကြားရှမ်းပြည်မြောက်ပိုင်းကြောင်မဲမြို့နယ်ပန်မကြီးရွာနာမှာမတ်လ၂ရက်နေ့ညပိုင်းကတိုက်ပွဲပြန်လည်ဖြစ်ပွားခဲ့ပြီးမတ်လ၃ရက်နေ့မနက်ပိုင်းမှာတော့မန်တုံမြို့နယ်မန်မောင်းကြီးရွာနာမှာတိုက်ပွဲထပ်မံဖြစ်ပွားခဲ့ပါတယ်ဖေဖော်ဝါရီလကုန်လောက်မှာအစိုးရတပ်ကကြောင်မဲနမ်ဆန်မန်တုံနန့်ခမ်းကုတ်ခိုင်စတဲ့ဒေသတွေထဲမှာတပ်အင်အားတိုးချဲ့ပြီးနောက်ပိုင်းအခုလိုတိုက်ပွဲတွေဖြစ်ပွားတာနဲ့ပတ်သက်လို့တအန်းပလောင်တပ်ဖွဲ့ TNL ရဲ့ပြန်ကြားရေးတာဝန်ခံဘူမူမိုင်အိုက်ကျော်ကအခုလိုပြောပါတယ
်ဖေဖော်ဝါရီ23ရက်နေ့30ရက်နေ့ကြီးကဒီဆရကနေဆရကတစေဆရကနေတော့အဲ့မှာတမန်ငငတမတုံတို့တမန်ကြီးကအားပြန်ဖြစ်လာတယ်ပါစီ900လူ300ကျော်လောက်ရှိတယ်ဘုနော်အာဒီလက်ကိုဖီဘလက်ကိုအားတက်ဆိုင်ရကျွန်တော်မြို့ကြီးကတော့ရောက်လာတယ်ဒီမတ်လ10ရက်နေ့အတွင်းကဒီအဲ့ဒီဒီဆက်ရမြို့ကနေသူတို့ဟိုဆိုင်မှာကျွန်တော်လှုပ်ရှားတဲ့နေမြေအတွင်းကိုအာဖတ်ဆိုင်မှာသူစီစီမတ်တယ်ဖြစ်နေပြီအဲ့တမို့မင်းညာကနေဒီမနေ့ကျွန်တော်တက်ဆိုင်ရဒီတွေ့တဲ့ခံဖြစ်တယ်
နောက်ပိုင်းမှာတိုက်ပွဲတွေပိုများလာမယ့်အခြေအနေမှာစစ်ဘေးရှောင်ပြည်သူတွေပိုများလာဖို့ရှိပြီးအစိုးရအနေနဲ့ကလည်းတွေ့ဆုံဆွေးနွေးမှုထက်လက်နက်နဲ့ဖြေရှင်းလိုတဲ့သဘောရှိတယ်လို့ဗိုလ်မှူးမိုင်အိုက်ကျော်ကအခုလိုဆက်ပြောပါတယ
်ဒုက္ခတွေတွေပိုများလာမယ်လူထုတွေပိုပြီးတစ်ခါရောက်မယ်အဲလိုမျိုးဖြစ်လာနေတဲ့အခြေအနေရှိတယ်တိုက်ပွဲကတော့ကျွန်တော်ကလည်းတန်းနိုင်မယ်ကျွန်တော်ရှာဖို့လို့တပြောတယ်ဒီမျိုးစီးသူစီးအများပြားနေဆိုတော့ကျွန်တော်ကတော့ဘယ်လိုမှရှောင်ရဲလို့ရတဲ့ပြရမဟုတ်ဘူးနော်အတကောရဘူးချက်နာရေးစတဲ့ဘောတော့ကိနေနေနေတာရှိတယ်။ဒါကျွန်တော်လည်းအဲဒီစစ်ချစ်ချင်တဲ့ဆနာလည်းမရှိဘူးကျွန်တော်လည်းဒီပြည်သူဖိနေမှုဒီကျွန်တော်လည်းလုပ်ချင်တယ်။ကျွန်တော်ပြည်သူဖိနေမှုပြည်လို့ဘောတယ်လည်းကျွန်တော်အချိန်ကြီးမျက်နှာဆင်တဲ့ရှိတယ်။ဒါပေမဲ့ဒီအစိုးရဘက်ကတော့ဒီပြည်သူဖိနေမှုကလာမယ်နဲ့တောက်လျှောက်ဒီစီးရည်ရကျွန်တော်ကထူးတက်မှကျွန်တော်တို့ကစီးနေလို့ဖြစ်ရှင်လာတာရှိတယ
်။တအန်းပလောင်တပ်ဖွဲ့ TNL နဲ့RCSS SSC ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ကြားမှာတော့ February 28ရက်နေ့ကနောက်ဆုံးတိုက်ပွဲဖြစ်ပွားထားပြီးအခုရက်ပိုင်းတွင်တိုက်ပွဲပြန်ဖြစ်တာတော့မရှိသေးပါဘူး မြန်မာစစ်တပ်ဘက်ကတော့ရှမ်းပြည်မြောက်ပိုင်းမှာ TNL ခေါ်တအန်းပလောင်တပ်ဖွဲ့နဲ့ RCSS SSC တောင်ပိုင်းခေါ်ရှမ်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဇက်တိုက်ဖြစ်ပွားပြီးကြောင်မင်းနဲ့နမ်ခန်းဒေသကိုထောင်နဲ့ချီတဲ့ဒုက္ခတွေထွက်ပြေးလာပြီးတဲ့နောက်မှာလက်နက်ကိုင်အဖွဲ့အလုံးရှမ်းပြည်နယ်မြောက်ပိုင်းကထွက်ခွာပြေးဖို့နေမြေရှင်းလင်းရေးလှုပ်ဆောင်သွားမယ်အကြောင်းသတင်းထုတ်ပြန်ခဲ့တာလည်းရှိပါတယ်။တိုက်ပွဲတွေဆက်ပြီးဖြစ်နေမယ်ဆိုရင်မိုးမကြခင်ရွှေဖီချိန်ကလည်းနီးလာပြီးမို့ဒေသခံတွေအနေနဲ့လက်ဖက်မခူးနိုင်မှကိုစိုးရိမ်နေကြတာပါလက်နက်ကိုင်အဖွဲ့တွေအချင်းချင်းတိုက်ပွဲဖြစ်တာကိုဘာမှမပြောလို့ပေမဲ့ပြည်သူတွေနေထိုင်တဲ့ရက်ရွာတွေမှာပြစ်ခတ်တာတွေကိုရှောင်ရှားကြဖို့တော့မြစ်တာရက်ခံထားတယ်လို့ပလောင်အုပ်ချုပ်ခွင့်ရဒေသဦးစီးဖွဲ့ကဦးမောင်ကျော်ကပြောပါတယ
်တစ်ခါကလို့သားပြီးပရောများများကိုဒီပြန်ကနေပြီးတော့လာပြီးတော့ဖူးကြတာအခုအပိုင်းဆိုရင်တော့ဒီပြန်ကလည်းတစ်ခါကလို့သားပြီးလည်းမလာရေးကြတော့ဘူးဒီကလည်းဒီစစ်ပြီးရှောင်ရှားလို့ဆိုရင်တော့တစ်ခါကလည်းတူတော်ရှိနိုင်မှာမဟုတ်ဘူးလက်နက်နဲ့အဖွဲ့စီးပြီးသူတို့အချင်းချင်းတိုက်ကြတာတော့ဒါတို့လို့လုပ်ငန်းကိစ္စမှုလို့ကျွန်တော်တို့ဘာမှဝင်မဆွက်လို့ပဲဖြစ်နိုင်ရင်ဒီယွာရဲယွာရဲမှာတိုက်ပွဲမဖြစ်ဘူးယွာရဲကိုရှောင်ပြဖို့အဲ့ဒါကိုတော့မေတ္တာရခံထားရတယ်
။ February 10ရက်နေ့ကစလို့တအန်းပလောင်တပ်ဖွဲ့ TNL နဲ့ရှမ်းပြည်တောင်ပိုင်းတပ်ဖွဲ့ RCSS SSC ကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားပြီးနောက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နဲ့နမ်ခမ်းမြို့နယ်တို့မှာစစ်ဘေးရှောင်အနည်းဆုံး 9,000 ကျော်လောက်ရှိနေတာလည်းဖြစ်ပါတယ်ရှင်။
သမရသည့်ရွေးချယ်ရေးပထမအဆင့်ဖြစ်တဲ့ဒုတိယသမရ3ဦးရွေးချယ်ရေးလုပ်ငန်းစတင်တဲ့ရက်ကိုအရင်ကြေညာထားတဲ့မတ်လ18ရက်နေ့အစား10ရက်နေ့မှာလုပ်မယ်ဆိုပြီးတရင်တစ်ပတ်ရှေ့တိုးသတ်မှတ်လိုက်ပါတယ်ဒီလိုရှေ့တိုးသတ်မှတ်လိုက်တာဟာအစိုးရအဖွဲ့အလွှဲပြောင်းပို့ပြီးအဆင်ပြေချောမွေ့လာမယ့်အရေးလက္ခဏာဖြစ်ကျွန်တော်တို့သောတာရှင်တွေယူဆပါသလားအစိုးရအဖွဲ့တည်တက်တက်ချင်းမှာဒေါအောင်ဆန်းစုကြည်သမရမဖြစ်နိုင်တော့ဘူးဆိုတာသေချာသွားပြီလို့ရောယူဆကြပါသလားအခုလာမယ့်စနေနေ့ညဒိုင်းရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြနေဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်သောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်အချိန်မီဆက်သွယ်လာကြစေချင်ပါတယ်View American တိုင်းရဲ့ကြာတာပရင်းနေညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါမြန်မာနိုင်ငံဆိုင်ရာသတင်းတွေကိုတင်ပြပေးပြီးတော့အခုတခါဒီ American နိုင်ငံရေးသတင်းတစ်ပုဒ်ကိုလည်းပြပြချင်ပါတယ် American သမ္မတလောင်းအဖြစ်နဲ့ရှင်းပြရမှာ Republican Party ကိုစလရီအကြားရှေ့တန်းမှာရောက်နေတဲ့ New York မြို့ကအင်ချန်မီလုပ်ငန်းရှင်ဂရေကျွဲတထေးကြီး Donald Trump ဟာ Super Tuesday လို့ခေါ်တဲ့ပါတီတွင်းရွေးကောက်ပွဲမှာအကြီးအကျယ်နိုင်ရခဲ့ပြီးတဲ့နောက်အောင်မြင်မှုအရှိန်ဟုန်ပိုပြီးတော့ကောင်းလာနေပါတယ်ပါတီခေါင်းဆောင်တွေအယူအဆပြင်းထန်သူတွေကတော့ဒီအခြေအနေကိုဟန်တားလို့ကြပေမဲ့ပါတီအတွင်းမှာအကွဲပြဲတွေဖြစ်လာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်။ Republican Party အတွင်းစိန်ခေါ်မှုတွေအထင်ရှားတွေ့နိုင်တဲ့ Texas ပြည်နယ် Houston မြို့ကနေ VOA သတင်းစာ Graph Flagger သတင်းပေးပို့ထားတာကိုတော့ကိုအောင်လွင်ကတင်ပြပေးပါမယ်ရှင
်။ Super Tuesday ပါတီတွင်းရွေးကောက်ပွဲညက Congress တော်မှ Kevin Brady ရဲ့ပါတီပွဲမှာတော့အောင်ပွဲခံတဲ့အငွေ့သက်တွေလွှမ်းမိုးနေပါတယ်။လွတ်တော်တွင်အဓိကဦးဆောင်ကော်မတီတစ်ခုရဲ့ဥက္ကဋ္ဌလည်းဖြစ်အယူဆဆွဲအပြင်းထန်ဆုံးမဲဆန္ဒနယ်မြေတွေကတခုကိုကိုစားပြုထားသူလည်းဖြစ်တဲ့ Republican Party အောက်လွှတ်တော်အမတ် Brady အနေနဲ့အတိုက်ခံဆန့်ကျင်မှုတွေနဲ့လည်းကြုံနေရတာပါ။အောက်လွှတ်တော်အမတ် Brady ဟာအလျှော့ပေးလွန်းတယ်လို့ယူဆသူတွေထဲမှာတော့ Texas Patriots Pack အဖွဲ့ရဲ့ဥက္ကဋ္ဌ Julie Turner လည်းတူပါဝင်ဖြစ်ပါတယ်
။ He's not representing our values.He's really just focusing on the chairmanship position.
ကျွန်တော်ရဲ့စံတန်ဘိုးတွေကိုတကယ်တမ်းသူကကိုစားမပြုပါဘူး။ဥက္ကဋ္ဌနေရာလောက်ကိုပဲအာရုံစိုက်နေတာပါ။ကျွန်တော်တန်ဘိုးထားတာတွေအတွက်ထောက်ခံပေးပေးပြီးဥက္ကဋ္ဌတာဝန်ယူမယ်ဆိုရင်တော့သိတ်ကောင်းပါပါ။ဒါပေမဲ့မဖြစ်ခဲ့ပါဘူး
။ဒီပါတီလို့ခေါ်တဲ့ပါတီရင်းကအယူဆပြင်းထန်လွန်းသူတွေရဲ့အမြင်တွေကိုတော့ Terry Checkers တို့လိုလွှတ်တော်အမတ်ပရတီကိုထောက်ခံသူတွေကတော့လက်မခံကြပါဘူး။
Unfortunately some people are so bullheaded and dogmatic.
တချို့သူတွေကတမယိုးချအယူအဆတွေနဲ့ပတ်သက်လို့တယူသန်လွန်းပြီးတော့အလျှော့မပေးခြင်းကြတဲ့အတွက်လက်တွေမှာအလုပ်ဖြစ်အောင်မလုပ်နိုင်တာတွေရှိပါတယ်
။ Hollywood အမတ် Brady ကတော့မဲဆန္ဒရှင်တွေရဲ့မကျင်းတဲ့ချက်တွေကိုနားလည်နိုင်ပါတယ်လို့ဆိုပါတယ
်။ I think it's been an unpredictable election year with unpredictable results.
မမျှော်လင့်တဲ့ရလဒ်တွေနဲ့ထင်သလိုဖြစ်မလာတဲ့ရွေးကောက်ပွဲနှစ်တစ်နှစ်ပါ။အကြောင်းမျိုးမျိုးနဲ့လူတွေကဒေါသထွက်နေကြသလိုအရေးကြီးတဲ့ကိစ္စတွေနဲ့ပတ်သက်လို့လွှတ်တော်ကဘာမှမလုပ်ဘူးလို့လည်းလူတွေကမြင်နေကြပါတယ်
။ Rice Tech သူကနိုင်ငံရေးကဲကဲ Mark Jones ကတော့ဒါတွေအားလုံးဟာ Republican Party တွင်းကနှိုင်းလာတဲ့အကွဲပြဲတွေကိုပြတ်တရရောက်တယ်လို့သုံးသပ်ပါတယ
်။ Kevin Brady survived But he only won 53% of the vote despite
Kevin Brady ကတော့ကြမ်းကြမ်းခံနေသေးပါဒါပေမဲ့ပြိုင်ဘက်တွေကစေစားတစားကျော်အထိသုံးပြီးတော့ရှင်ခဲ့တာတော့မှ53ရာခိုင်နှုန်းပဲမဲရခဲ့ပါတယ
်တန်ညာကော်တန်တို့လို Republican မဲဆန်နာရှင်တွေကတော့ Donald Trump ကိုထောက်ခံကြပါတယ
် I think he's honest and he says what he means
သူကယူသားပြီးပြောတဲ့အတိုင်းလုပ်တတ်ပါတယ
် Donald Trump ကတော့အယူဆပြင်းထန်သူတွေရောလွတ်လပ်တဲ့သဘောထားရှိသူတွေရဲ့လှုပ်ရှားမှုတွေကိုပါနှစ်ပေါင်းများစွာအားပေးရင်စီးပွားရေးနဲ့နိုင်ငံရေးရောထွေးပတ်သက်နေတဲ့သူဖြစ်နေလူသိများပါတယ
် You just don't know with Donald Trump what's not negotiable
Donald Trump နဲ့ပတ်သက်လို့စိတ်ဆက်ညီနိုင်လို့မရတာဘာဆိုတာရှင်တို့မသိကြပါဘူးခြေကဥပဒေကပေးထားတဲ့ကျမတို့ရဲ့အခွင့်အရေးတွေကိုအပေးယူလုပ်လို့မရပါဘူ
း Republican Party ကထက်လက်တော်မှာ Ted Cruz ကိုထောက်ခံသူ Texas Patriots Pack အဖွဲ့ဥက္ကဋ္ဌ Julie Tanner ကတော့ဇူလိုင်လတဲ့ကျင်းပမဲ့ပါတီညီလာခံမှာ Donald Trump ကိုဟန်တားနိုင်လိမ့်မယ်လို့လည်းယုံကြည်နေပါတယ်
That is the topic of a huge amount of conversation.
ဒီကိစ္စကိုပဲအကြီးအကျယ်ပြောနေကြတာပါ Republican ညီလာခံမှာတော့လုံးဝကိုဝယုံသုံးကားဖြစ်လာနိုင်ပါတယ
်ဒါပေမဲ့လည်းပါတီတွင်းမှာ Donald Trump သမ္မတလောင်းဖြစ်လာရေးတားဆီးမယ်ဆိုရင်ထောက်ခံသူတွေရဲ့အမျက်ဒေါသနဲ့ကြုံရလိမ့်မယ်လို့လည်းနိုင်ငံရေးခက်ခက် Mark Jones ကမြင်ပါတယ
် They either support a Donald Trump candidacy in November or
လူဝင်ပေါ်မှာ Donald Trump ဝင်ပြိုင်နေအောင်ထောက်ခံတာဒီလိုမျိုးပဲတခြားလူတယောက်ယောက်ကိုထောက်ခံတာမျိုးဖြစ်လာမယ်ဆိုရင်တော့သူ့ကိုထောက်ခံသူတွေကိုဆုံးရှုံးရပါလိမ့်မယ်ဘလို့ပဲဖြစ်ဖြစ်မတူတဲ့အစိတ်နှမျိုးကိုမျိုးရသလိုဖြစ်လာပါလိမ့်မယ်
ထောက်ခံသူတွေကတော့ Donald Trump မှာပါတီကိုအားသစ်လောင်းနိုင်မဲ့သူနိုဝင်ဘာရွေးကောက်ပွဲမှာအနိုင်ရပြီးသမ္မတဖြစ်လာမဲ့သူလို့အခိုင်အမာယုံကြည်နေကြစေလဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုကသမ္မတလောင်းရွေးချယ်ပွဲတွေနဲ့ Republican Party တွင်းမှာရင်ဆိုင်နေရတဲ့အချက်အကျဲတချို့နဲ့ပတ်သက်ပြီးတော့ကိုအောင်လွင်ဦးစုစည်းတင်ပြပေးခဲ့တာပါကျမတို့ရဲ့ဒီနေ့ညနေရေဒီယိုအစီအစဉ်ပြပြချင်းညနေ9နာရီကနေ9နာရီခွဲမှာ VOA TV သတင်းလွှာအစီအစဉ်ကိုတိုက်ရိုက်ထုတ်လွှင့်ပေးပါတယ် Asia Set 7ဂျိုရူကနေတိုက်ရိုက်ဖမ်းယူနားဆင်လို့ရပါတယ်ရှင်ဒီနေ့ည9နာရီကနေ10နာရီအထိ VOA စီစဉ်တွေကိုတော့လိုင်းဒိုမီတာ24 25နဲ့50နဲ့လိုင်းလံမီတာ190တို့ကနေလည်းဖမ်းယူနိုင်နေပါတယ်ရှင်အခုသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မယ်ရှင
်မြောက်ကိုရီးယားနိုင်ငံဟာသူတို့ရဲ့အရှိတ်အကန့်လွန်ပင်လယ်တဲကိုတာတူပစ်ဒုံးကျည်အများပြားဒီကနေ့ပစ်ခတ်တယ်လို့တောင်ကိုရီးယားကပြောပြီးစစ်ရေးအသင့်အနေထားတက်လှမ်းထားပါတယ်မြောက်ကိုရီးယားဆိုရအနေနဲ့နျူကလ িয়ার လက်နက်ထုတ်လို့ရတာဝန်မဲ့လုပ်နေတာကိုဆွလွတ်ဖို့နဲ့မြောက်ကိုရီးယားလူလူရဲ့လွတ်လပ်ခွင့်နဲ့လူခွင့်ရေးကိုဖိနှိပ်ထားတဲ့အာဏာရှင်အုပ်ချုပ်ရေးကိုအဆုံးသတ်ဖို့တောင်ကိုရီးယားဆိုရအနေနဲ့ဆက်ပြီးကြိုးပမ်းလှုံ့ဆော်သွားမှာဖြစ်တယ်လို့ဒကဘာလူနဲ့လည်းပူးပေါင်းဆောင်ရွက်သွားမယ်လို့တောင်ကိုရီးယားသမ္မတပါကွန်နဲကပြောပါတယ်။အမေရိကန်ပြည်ထောင်စုကနိုင်ငံရေးပါတီကြီးနှစ်ခုရဲ့ပါတီကိုစားပြုသမ္မတလောင်းရွေးချယ်မှုတွေမှာတော့ Republican Party အတွင်းမှာနောက်ဆုံးကြံနေတဲ့သမ္မတလောင်းဖြစ်ရှင်ပြိုင်နေသူ၄ယောက်ဒီကနေ့မီရှိဂန်ပြည်နယ်မှာစကားဆစ်ထိုးပွဲလုပ်ဖို့ရှိပါတယ်။ပါတီတွင်းသမ္မတလောင်းရွေးချယ်ပွဲတွေမှာပြည်နယ်တော်များများမှာအနိုင်ရထားတဲ့ဘီလီယံနာတထေးကြီး Donald Trump အနေနဲ့အောင်မြင်မှုအချိန်ဟုန်ဆက်ရနေပြီမဲ့သူရဲ့မဲဆွယ်စည်းရုံးတာတွေကိုရပ်သွားအောင်လုပ်တဲ့ကြိုးစားမှုတစ်ခုကိုလည်းရင်ဆိုင်နေရပါတယ်။နိုင်ငံခြားရေးမူဝါဒဆိုင်ရာဝါရင် Republican Party ခေါင်းဆောင်60ကဒေါ်နယ်ထရမ့်ကိုလက်မခံတဲ့အကြောင်းပူးတွဲလက်မှတ်ရေးထိုးထားတဲ့စာတစ်စောင်ကိုမနေ့တုန်းကထုတ်ပြန်ပါတယ်။ဗူဇမ်ဘစ်နိုင်ငံကကမ်းခြေတစ်ခုမှာတွေ့ရတဲ့လေယာဉ်တစ်စီးရဲ့အပိုင်းအစတစ်ခုကပျောက်ဆုံးသွားတဲ့မလေးရှားလေကြောင်းလိုင်းခီးစဉ်အမှတ် MH370 ကအစိတ်ပိုင်းတစ်ခုဟုတ်မို့ဆိုတာအော်စတြေးလျနိုင်ငံမှာစမ်းစစ်သွားမယ်လို့အော်စတြေးလျသံယူပို့ဆောင်ရေးဝန်ကြီးဒရင်ချက်စတာကပြောပါတယ်။တောင်တူပင်လယ်ပြင်နေပြည်တော်မှာပတ်သက်ပြီးတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့ဖိလစ်ပိုင်နိုင်ငံကတိုင်ကြားထားတဲ့အငင်းပွားမှုဆိုင်ရာတိုင်ကြားချက်ကိုလာမယ့်ဧပြီလဒါမှမဟုတ်မေလမှာတရားရုံးကဆုံးဖြတ်မယ်လို့မျှော်လင့်ထားတဲ့ကြောင်းဖိလစ်ပိုင်တာဝန်ရှိသူတွေကပြောပါရယ် The Hague မြို့ကအငင်းပွားမှုဖြစ်ရှင်းဆိုင်ရာနိုင်ငံတကာခွန်ယူမှာကြားနာမှုတွေကြားအချိန်ဘလောက်ကြာနိုင်မလဲဆိုတဲ့ပေါ်မူတည်ပြီးတွက်ချက်တာဖြစ်တယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကပြောပါရယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုချွတ်ချော်သိန်းကြေညာပေးခဲ့တာပါရှင်ဒီညနေစီစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစပိုင်ဆိုင်ရာအင်ဂျင်နီယာကတော့ Yuna Cummings ဖြစ်ပါရယ်ကျမခင်ပြထွေးပါရှင်FIU American တိုင်းရဲ့ကြာတာရင်းနေညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးခဲ့တာပါ။တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှဖျားစမ်းမရှင်လန်းကြပါစေ။ FIU ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။နောက်2နာရီကြာမှာကျမတို့ပြန်ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.